မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာနောက်ထပ်တစ်ယောက်တိုးတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ338ယောက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့အတွဲတက်ခွဲနမူနာပေါင်း996ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ်တူအတည်ပြုခဲ့တာလို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ည7နာရီကသတင်းထုတ်ပြန်ထားပါတယ်။အခုယောဂတွေ့ရှိခဲ့သူအသက်38နှစ်အရွယ်မျိုးသမီးက UAE နိုင်ငံကပြန်လာတာဖြစ်ပြီးအသွားအလာကန့်သက်ထားသူလည်းဖြစ်ပါတယ်။မလနောက်ပိုင်းကစလို့မနေ့ကညနေပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာတက်ခွဲစမ်းသပ်စစ်ဆေးမှု9000ခွဲနီးပါးဖြစ်လုပ်ခဲ့တာပါ။ယောဂတွေ့ရှိသူ338ယောက်ထဲကပိုးကင်းစင်သွားသူက261ယောက်နဲ့သေဆုံးခဲ့သူက6ယောက်ရှိပါတယ်။ကမ္ဘာတဝန်း COVID-19 ကူးစက်ဖြစ်ပွားမှုနှုန်းဆက်လက်မြင့်မားနေဆဲဖြစ်တာကြောင့် Social Distancing လူချင်းခွတ်ခွာခွာနေဖို့အပါအဝင်လူစုလူဝေးဆိုင်ရာပေးတာမြင့်ချက်တွေနဲ့နှကောင်းစီတက်စင်မှုအချက်တွေကိုလည်းဆက်လက်လုံဆောင်ကြဖို့ကျမကြီးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျ။